အခုမြန်မာစံတော်ချိန်ည9နာရီခွဲပြီးမှတော်ရရှင်တွေစောင့်မျှော်နေတဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။စီစဉ်တင်ဆက်သူမှအေးတင်တာကျော်နဲ့ထုတ်လုပ်သူမှဆုမွန်တို့တင်ဆက်ပေးသွားမှာပါရှင
်။မင်္ဂလာပါရှင်။စနေညဒါရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရင်ဒီနေ့ညဆွေးနွေးပြည့်မဲ့အကြောင်းအရာအတွက်ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေလည်းလေးလိုင်းပေါ်ရောက်နေပြီဖြစ်ပါတယ်။ကျမတို့ဒီနေ့ညဆွေးနွေးကြမှာကတော့ဒီကချင်ပြည်နယ်တွင်မှ2012နှစ်စံပိုင်းကစလာတဲ့စစ်ပွဲတွေကြောင့်ဒေသခံကျေးရွာသားတွေစစ်ဘေးဆောင်ထွက်ပြေးကြရတယ်လို့မျိုးဒေသအခြေအနေကလည်းတော်တော်လေးကိုမတီးမငြိမ်ဖြစ်နေတဲ့အနေအထားပေါ်မှာမူတည်ပြီးဆွေးနွေးကြမှာပါ။6နှစ်တာကြာလာတဲ့ဒီစစ်မီးကအခုနှစ်ပိုင်းလပိုင်းနေမှာလည်းပို့ပြီးတော့ပြန်ပြီးတော့အချိန်မြင့်လာတာတွေ့ရပါတယ်။ကချင်ဒေသခံစစ်ဘေးဒုက္ခသည်တွေရဲ့နေ့စဉ်လူမှုဘဝတွေစီးပွားရေးဘဝတွေမှာဘယ်လောက်များရုန်းကန်နေရလဲဘယ်လောက်များခက်ခဲနေလဲဆိုတာကိုဆွေးနွေးမေးမြန်းသွားပါမယ်။ပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကတော့ဦးစော်ချက်ကချင်မျိုးသားလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းမြစ်ကြီးနားတာဝန်ခံဖြစ်ပါတယ်။နောက်တဦးဖိတ်ခေါ်ထားတဲ့သူကတော့မနီလာတိမ်ပါ။သူက88မျိုးဆက်ငင်းငယ်ရင်းနဲ့ပွင့်လင်းလူအဖွဲ့စည်းကပါ။နောက်တဦးကချင်ဒီလူမှုအရေးကိုလောက်ကင်နေတဲ့မတ်ခွန်ကြာကချင်ငင်းငယ်ရေးကွန်ရက်ညှိနှိုင်းရေးမှုကိုလည်းဖိတ်ခေါ်ထားပါတယ်။နောက်ပြီးတော့ဒီအမေရိကန်ပြည်အောင်စုအခြေဆိုင်ကချင် Alliance အဖွဲ့ရဲ့ဥက္ကဋ္ဌဦးကွန်ဆန်လည်းဒီလေးလိုင်းပေါ်ရောက်နေပါပြီ။မေးမြန်းတဲ့သူတွေရောဒီတစ်ခါတော့ email နဲ့ပို့ပြီးတော့ဒီ Facebook ကနေမေးမြန်းတဲ့သူတွေကတော့ပို့များပါတယ်။သူတို့ရဲ့စာတွေကိုလည်းဖတ်ပြီးတော့မေးပေးမှာဖြစ်ပါရဲ့ရှင်။ဟုတ်ကဲ့ပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့လူတွေအားလုံးမင်္ဂလာပါ။
မင်္ဂလာပါ
ဟုတ်ကဲ့ရှင်ကျမဟိုအားလုံးလေးတည်သွားအောင်လို့လေကချင်ဒေသကဒုက္ခတဲ့အခြေအနေလေးကိုနည်းနည်းလေးအကြံပြင်းမေးချင်ပါတယ်ရှင်ဟိုမနီလာတိုင်းကလောလောလတ်လတ်ပဲအဲ့ဒီဒေသကနေပြန်လာထားတယ်ဆိုတော့ကချင်ဒေသကဒီဒုက္ခတဲ့စကနေကိုလည်းရောက်ခဲ့တယ်ဆိုတော့အခြေအနေလေးနည်းနည်းလေးရှင်းပြပေးပါမယ်
ဟုတ်ကဲ့ကျမတို့ဒီတဆုံတိုက်ပွဲကြောင့်ကျမတို့ဒီလက်မတီးပတ်မတီးမှာရှိရဲစစ်ပေးစခန်းကိုကျမတို့အရင်ဆုံးရောက်ခဲ့ပါတယ်အဲဒီစခန်းနေအပြင်ကျမတို့ခါရှိစံကသတုံးဘက်ကိုလည်းရောက်ခဲ့ပါတယ်အဲ့လိုရောက်ခဲ့တဲ့အခါမှာကျမတို့တွေ့ကြုံရတဲ့အနေအထားတွေပေါ့နော်ပထမဆုံးဒါပထမကြိုးသွားတဲ့အနေအထားပြီးတော့မှကျမတို့တနိုင်းဘက်ကိုသွားပါတယ်အဲ့လိုအားလုံးကိုဆုံကုန်လိုက်မယ်ဆိုလို့ရှိရင်ကျမတို့တွေ့ရတဲ့အခါမှာစာနယ်ရေးခန့်ပိုင်းမှာလိုအပ်ချက်တွေရှိတဲ့ဟာကိုအားလုံးကဝိုင်းဝန်းပံ့ပိုးကြည့်မှုတွေလုပ်ဆောင်နေတာလေးကျမတို့တွေ့နေရပါတယ်အဲနောက်တစ်ခုကတော့ဒီကျမရဲ့အပိုင်းပေါ့နော်ကျမရဲ့အပိုင်းပါလေအင်မတန်မှဟိုယောဂအခြေအနေအဓိကတော့ဖြန်းနာတာတွေအဲတက်ကွေးဖြစ်နေတာတွေအဲယောဂအခြေအနေဝိုင်းယောဂဖြစ်နေတဲ့အနေအထားတွေလည်းကျမတို့တွေ့ကြုံရပါတွေ့နေရပါတယ်အဲအဓိကကျမတို့ camp အားလုံးကိုအမြင်ထုတ်လိုက်မယ်ဆိုလို့ရှိရင်ကျမတွေ့နေရတာကတော့အဲကလေးတွေရဲ့ပညာရေးဆိုတာအထွတ်ရွာတွေမှာမူလာတန်းအဆင့်ပဲရှိတဲ့အခါမှာနိမ့်တဲ့မျိုးတွေမှာကလေးတွေကတောင်းပတ်ရတဲ့အနေအထားရှိပါတယ်အဲ့လိုအနေအထားတွေမှာသူတို့မိဘတွေရဲ့အတူတူပံ့ပိုးမှုတွေနဲ့ကလေးတွေပါရောက်ကြောင်းတက်နေရတဲ့အနေအထားတွေဖြစ်တဲ့အခုလိုစစ်ပေးပြင်လာတဲ့အခါမှာကလေးတွေကြောင်းပညာတက်ဖို့အနေအထားကြောင်းတက်ဖို့အနေအထားမှာအခက်အခဲတွေကျမတို့တွေ့နေရတယ်ပေါ့နော်အဲ့တော့ဒီကနောက်တစ်ချက်ကတော့ကျမတွေ့နေရတဲ့အနေအထားအားလုံးကဒီကလေးတွေဒီစီဒီကံကြောင့်ဒဏ်ရာရနေတဲ့စိတ်ဒဏ်ရာရနေတဲ့ကလေးတွေရဲ့ဒီအရင်မြောက်ရှင်ကလေးကလည်းရရောက်ဒီကလေးတွေဒီသူရင်ထဲမှာဒီစီဒီကံကြောင့်ရရှိနေတဲ့ခံရတွေကျမတို့ကုစားဖို့ကအင်တန်မှအရေးကြီးလိုအပ်နေတယ်လို့ကျမအနေနဲ့မြင်ပါတယ်
ဟုတ်ကဲ့ရှင်ဟုတ်ကဲ့ဒါရေးစေးကင်တယ်ဖြည့်ရှင်းရမယ်ပြဿနာရေးပေါ့နော်လောလောဆယ်မှာဒီဒုက္ခတဲ့စကန်တွေကိုလှည့်ပြီးသွားခဲ့တယ်ဆိုတော့ဒီဒုက္ခတဲ့စကန်တစ်ခုနဲ့တစ်ခုအနေထားရောဘယ်စကန်ကတော့ပိုကောင်းတယ်ဘယ်နယ်မြေအခြေအနေပိုကောင်းတယ်ဆိုတာမျိုးရှိလားအလုံးတူတူပဲလားအလုံးတူတူမကောင်းတာလားဒါမှမဟုတ်တိတ်မဆိုးရတဲ့အခြေအနေပါလားမှာပါလားရှင
်ဟုတ်ကဲ့ရှင်အခုလောလောဆယ်မှာပေါ့နော်ကျမတို့မပြန်ခင်မှာနက်ပတီးမှာရှိတယ်ဆက်မတီးအဲ့ဒီနေရာမှာရှိတယ်အာစကန်းနေရာဂျွာရီကိုပြန်ပို့ပြန်ပြန်လို့ရပြီဆိုပြီးတော့ပြန်ပို့တဲ့အစီအစဉ်တွေပြုလုပ်နေတာတော့ကျမတို့တွေ့မြင်ရပါတယ်ဆန်တဲ့ဒေသတွေမှာရှိတဲ့အဓိကတနိုင်းမှာတော့အခုလောဆယ်အထိနေဘူးမရှိသေးပါဘူးနောက်တစ်ခုကတော့အင်မတန်မှမှအဓိကထားပြီးတော့နောက်တစ်ခုကမတူတဲ့ဒီစကန်းနေလည်းမတူတဲ့အနေအထားတစ်ခုပြောချင်ပါတယ်အဲ့ဒါကတော့ဒီစူးတိုင်းကဒီအများစုနေထိုင်တဲ့ဒီခါရှိဆန်ကားနဲ့စကုံးမှာရှိတဲ့ဒီတိုင်းသားလူမျိုးလူစုမျိုးတွေရာဆိုလို့ရှိရင်သူတို့ကဘယ်သူဘယ်အဖွဲ့အစည်းရဲ့သူမျိုးချောက်ပန်းမှုကိုမှမယူဘဲနဲ့ပေါ့နော်သူတို့ဟာဟိုကိုယ်စ တ်နိုင်တဲ့ပေါ့ဝက်မွေးညာလို့နီးစက်ရရွာတွေမှာလုတ်ပိုင်ဆောက်တော့ပြီးတော့သူတို့ရက်တည်နေရတဲ့အနေအထားတွေရှိခဲ့ပါရှိနေပါတယ်အဲသူတို့ရဲ့တနိုင်တစ်ပိုင်းလုံဆောင်ပြီးတော့ရက်တည်နေတဲ့ရမန်ရန်ခါအလှူရှင်တွေလာပြီးတော့လှူရန်လာပြီးရှိပါတယ်ကျမတို့ဒီရဟောင်းနေသွားတော့ဆိုလို့ရှိရင်ဒီစခန်းသုံးခုဒီမှာရှိရဆိုတာဒီမျိုးမှာရှိရဆိုတာကျမတို့လုံးဝမသိကြရပါဘူးကျမတို့တော့ကျမတို့အဲ့မှာရောက်နေရဆိုတော့မှမိတ်ဆွေတရားကနေပြီးတော့ဒီစံခါရဲ့ခါရှိစံခါစရုံးမှာဒီလူစုမျိုးတွေရှိရဆိုတဲ့ဟာကိုကျမတို့သိရပါတယ်သူတို့တွေဟာသူတို့ရဲ့ရွာရဲ့ဟိုဘက်ကိုထွက်လိုက်လဲဆိုတော့တရုတ်ပြည်ပေါ့နော်အဲ့ဘက်ကိုလည်းမသွားဘူးစစ်ပေးဆောင်စခန်းတွေကိုလည်းမသွားနဲ့တဲ့သူတို့ရဲ့ဒီရင်းဆက်ရရွာလေးအနည်းအနားမှာပဲသူတို့ခြေတော့ပေါ့သူတို့ရက်တည်ပြီးနေထိုင်နေရတာကိုဒါအနေထားပုံစံတစ်မျိုးနဲ့ကျမတို့တွေ့ခဲ့ရပါတယ်ရှင
်ဟုတ်ကဲ့မနေလာတဲ့ဖြစ်ကြပေးတာကျေးဇူးတင်ပါတယ်ဆိုတော့ဒီဒုက္ခတွေရဲ့စခန်းခြေနေတွေကိုအမသွားကြည့်ခဲ့တယ်ဆိုတော့ကျမအခုနောက်ထပ်မေးခွန်းတစ်ခုပေါ့နော်ဒီဒုက္ခတွေရဲ့အခြေအနေသိရပြီးတော့ဒုက္ခတွေအကူအညီပေးရေးအခြေအနေလည်းဘယ်လိုရှိလဲဆိုတာကိုသိချင်ပါတယ်ရှင်အဲ့တော့ဦးစော်ချက်ကိုကျမမေးချင်ပါတယ်ဒီဒုက္ခတွေအကူအညီပေးရေးကဟိုအကူအညီပေးမဲ့သူတွေရှိလားဟိုအဆင်ပြေလွယ်ကူလားဒုက္ခတွေလိုအပ်နေတဲ့အကူအညီအပြည့်အဝရပါလားဦးစော်ချက်ဖြေချပေးပါရှင
်ဟုတ်ကဲ့ဟိုဘက်ဒုက္ခတွေဒီရဲ့အဲကိုကြီးမျိုးကကျွန်တော်တို့ဒီလက်လက်လက်ပဲကျွန်တော်တို့ဒီတဆုံတိုက်ပွဲခုနကကျွန်တော်တို့အမပြောထားတဲ့ပြောကြားတယ်ပါပဲအခုလက်လက်လက်ပဲကျွန်တော်တို့အဖွဲ့ကြီးဒီတဆုံလမ်းပြီးမှရှိတဲ့ဒုက္ခတွေကိုကိုဖို့ကျွန်တော်တို့ဆင်းခဲ့ပါကြအဖွဲ့ကြီးအစည်းအဝေးကျွန်တော်တို့ကိုကျွန်တော်တို့စူပါမေဟာဒီကျွန်တော်တို့ကိုလုပ်ခဲ့ပါတယ်ဒါပေမဲ့ကျွန်တော်တို့ဘာဖတ်တာကကျွန်တော်တို့စီမီတာလူမှုဖောင်းစင်ဒီဖောင်ဒေးရှင်းအဖွဲ့စင်ဒီလို့ခေါ်တာအဲတမတော်ကဒီကျွန်တော်တို့ကာမိုက်ချိန်မှာစားစီးတာတွေစိတ်ချိန်မှာတွေလုပ်ခဲ့အဲ့ဒါကြတော့ဘယ်လိုဆက်မလဲမဖြစ်တဲ့စိတ်ချတယ်ပေါ့နော်အဲဒီဒုက္ခတွေဒီဒီရောက်ခုကအချိန်နဲ့အမျှကျွန်တော်တို့ကတံဖိုးရှိတယ်အဲ့ချိန်မှာသူတို့ကလမ်းမှာအဲ့ဒီခေတ်ကမှာကျွန်တော်တို့စားစီးပစ်တင်ခြင်းအချင်းအဲဒုက္ခတွေဒီမှာအချိန်ကြီးကျွန်တော်ဟိုအဲဒီကိုယ်ယူတဲ့ဖြစ်ပြီးတွေအလိုရမ်းတဲ့ညံ့ငယ်တွေကိုကျွန်တော်အချိန်ကြီးမရောက်နိုင်တဲ့အချိန်တစ်ခုအတိုက်တာဟိုပေါ့အတားအဆီးတစ်ခုတော့ဖြစ်ဖြစ်အဆုံးပြကြတာပေါ့အဲဒီနေရာကြတဲ့အကြည့်ကြီးပေါ့ကျွန်တော်တို့ပချင်းတွေကရမဟုတ်ပါဘူးအဲ့လိုသူတို့နေရာကြတဲ့အကြည့်ကြီးမှာကျွန်တော်တို့ရုခါပို့တယ် IGG တွေကိုကျွန်တော်တို့လိုအပ်တဲ့အဲဆရာကြီးခါတွေပို့တယ်ဆိုတော့အမြင်ရမ်းတဲ့လင်းထဲတဲ့မြစ်ပိုင်းမှာလည်းအလူလူပဲကျွန်တော်တို့စည်နေစားနေရတယ်အခုဒီခါတော့ကျွန်တော်တို့လက်သေးပေါ့နော်ရတမ်းတော်ကဘလူကျွန်တော်တို့ဒီရစ်ခါပို့တဲ့ကျမဘလူအဖက်သေးတဲ့အားရှိလုပ်တယ်ဆိုတော့ကျွန်တော်ရက်ပြီးဆိုတဲ့ကျွန်တော်တို့ရှိသေးရတာရှိပါတယ်အဲကြောင့်ဒီ IGG ရဲ့စားတဲ့ရစ်ခါအထောက်ပံ့ပစ္စည်းတွေဒီအမြင်ပို့တဲ့ကျမအလူလူပဲသူတို့အမြင်နဲ့တမ်းတော်အမြင်နဲ့အဲစားစီးတာအဲစားတာကြတဲ့ကျွန်တော်တို့စိတ်ကဒီဒုက္ခတွေတဲ့နောက်ရေစေဒီစစ်ပွဲတွေဒီဒုက္ခတွေကရေစေဘလောက်ရှိနေရအောင်လဲဆိုတော့အမခံစိတ်ကဘယ်လိုမှလုံးဝစိတ်မပြိနိုင်ဘူးလေဘလောက်ရှိနေရမယ်ဆိုတော့ဒီဟိုဘော့ IGG ရဲ့ဘဝကတကယ်ရေစေမှာရေနေကြတယ်
ဟုတ်ကဲ့ဟုတ်ကဲ့ရှင်အဲ့တော့ဒုက္ခတွေတွေအကူအညီပေးရင်းမှာကြာနေပြီးတော့ဒီတားဆီးမှုတွေရှိနေတဲ့အတွက်ကြောင့်မလို့ဒုက္ခတွေတွေစီကိုအကူအညီချောချောမွေ့မွေ့မရောက်ဘူးဆိုတဲ့အချက်ကိုရင်ဆိုင်နေရရပေါ့လေအဲ့ဒီအချိန်မှာဒုက္ခတွေကိုအကူအညီပေးနေတဲ့ပမာဏရောဒုက္ခတွေတွေလိုအပ်မှုနဲ့ဟိုလုံလောက်ပါရဲ့လားဟိုဒုက္ခတွေတွေဘယ်လိုများရက်တည်နေပါလဲဒီလိုအခြေအနေထားမျိုးမှာ
အဒီလိုတော့ဟိုပါတော့ကျွန်တော်တို့အဲဒီပတ်နဲ့လမ်းကြောင်းကိုဒီလိုလှလှလှပဲအဲကြွားခွင့်ရန်ခွင့်ပြုမယ်ဆိုရင်အခုကျွန်တော်တို့ကအဒီဘောပလူကမင်းကတည်းကဒီပတ်နဲ့ဥစ္စာတွေလည်းဒီအလေးတကူရောက်မယ်အချင်းကြီးရောက်မယ်ကျွန်တော်တို့ဒီတော့အခါတည်းလဲအဲဆက်နေကျွန်တော်သူတို့ကိုအဲဒီပတ်ဒါစ်လုံငန်းတွေကျွန်တော်တို့လက်ထိအခုလည်းလည်းလုပ်နေပါတယ်အခုကျွန်တော်တို့ဒီကအဆင်ပြေပုံတဲ့ဆိုရင်လည်းဘလူကမင်းကတော့ကျွန်တော်တို့ပြုတယ်ပြုတဲ့အချိန်မှာလည်းလမ်းမှာစားတဲ့ကိုအချင်းကြီးအကျော်လာတဲ့မြေကိုမပြေဘူးသိတင်တာတွေရှိတယ်အဲကြောင့်အလီလီအမြင်ရဖြစ်နေတယ်ကျွန်တော်တို့အဲတပ်တော်အမြင်နဲ့သူတို့ဟိုပါပေါ့အဲခေါင်းစဉ်ကပ်တာတုံဆုံရေးပေါ့အထက်ကမင်းပေါ့ကျော်လာခြင်းအထက်ကမင်းကမှကျွန်တော်တို့ကျော်လာခြင်းဖြစ်နေဆိုတော့အမြင်ခေါင်းစဉ်နဲ့ကျွန်တော်တို့ကိုနောက်ဆက်ပေးနေတဲ့အဲလမ်းစဉ်ကအခုဒီရှိတုံးတယ်လို့အဲဒါကြောင့်ဒေသတွေတည်းရဲ့အစီအပတ်နဲ့နေရာမှာအချိန်မှာအဲအလိုလိုနဲ့အလိုဒီကိုသူတို့ကနိုင်ရောက်နိုင်ပေါ့သူတို့တကယ်လို့ဒီအချင်းကြီးတော့နိုင်ပြီဆိုရင်ဒီ IGG တွေကဟိုဟာလုံလောက်မှုအတိုက်အခံတွေဖြစ်ပါလိမ့်မယ်
ဟုတ်ကဲ့ရှင်အဲ့တော့အတားအဆီးတွေဒါမရှိဘူးဆိုရင် IGB တွေအတွက်ပို့နေတယ်ဒုက္ခသည်တွေအတွက်ပို့နေတယ်အကူအညီတွေကသူတို့တွေကိုအတိုင်းအတာတစ်ခုထိရပ်တည်နိုင်အောင်လို့ဟိုပံ့ပိုးပေးမယ်ဆိုတဲ့သဘောပေါ့နော်ဟိုဒီမှာဒုက္ခသည်တချို့ကဟိုအခုနေရက်ပြန်နေကြပါပြီဒီရက်ပိုင်းတွေမှာနေရက်ပြန်တချို့ပိုင်းကဒုက္ခသည်တွေဒီ Nanty ဟိုစာမိုးကောင်းဘက်ကဒီကဆုံရွာသားတွေကသူတို့နေရက်ကိုပြန်ပြီးတော့ပြန်ခိုင်းနေပြီလို့ပြောပါတယ်အဲ့ဒီမှာဒီဒုက္ခသည်တွေသူတို့နေရက်ပြန်တဲ့အနေထားမှာရောနေရက်ပြန်လိုက်တာနဲ့တို့ကအဆင်ပြေသွားလားဒါမှမဟုတ်တို့တို့မှာဘလို့လိုအပ်ချက်တွေရှိနေလဲဆိုတာမတ်ခွန်ကြအောင်မေးချင်ပါတယ်ရှင်မတ်ခွန်ကြကြပါလား
ဟုတ်အခုဟုတ်ကဲ့ကြားပါတယ်ရှင်ကဆုံဒေတာကလူတွေဟာဒီမှာရောက်နေတာမကြသေးဘူးရှင်တို့တွေကိုကဆုံရွာမှာဒီတပ်မတော်ကဝင်ရောက်ပစ်ခတ်တဲ့10ရက်ဩဂတ်ကနေ23ရက်ဩဂတ်ကဓာတ်ထဲမှာရောက်လာကြတာဖြစ်ပါတယ်တို့ကို23ရက်ဩဂတ်လမှာပဲလွန်ခဲ့တဲ့တပတ်ကပဲအပြီးပြန်ပြီးမှပြန်ပို့တာဖြစ်ပါတယ်အဲ့တော့တို့တွေဟာဒီနတ်မတိမှာလာနေတာဟာ10ရက်တာကာလပဲရှိပါတယ်ရှင်ဒါကြောင့်မို့လို့ဒီကဆုံရွာသားတွေရွာထွက်ခါတာဟာ10ရက်ကျော်23ရက်ပဲရှိသေးတာဖြစ်တဲ့အတွက်ကြောင့်မို့လို့အခြေအနေဟာတခြားရွာတွေနဲ့ရှင်လို့ရှိရင်တော့အနည်းငယ်တက်တာတွေလို့ပြောလို့ရပါသေးတယ်တို့ရဲ့အိမ်လေးကြပါသေးတယ်တို့တော်လည်းပဲဒီရွာသားတွေစားပြီးထွက်ခွာလာတဲ့အချိန်မှာမိသူမန်းတော့မတိဘူးပေါ့ပြောလို့တော့တအားဆွဆွဲလို့တော့မရဘူးတို့ရဲ့ဒေသမှာရှိနေတဲ့တို့ရဲ့ကြီးရွာမှာရှိနေတဲ့အိမ်ဆိုင်လိုမျိုးပြီးရင်တော့စားတောက်ကုန်တွေအကုန်လုံးကိုဖျက်ဆီးထားတာကိုတွေ့ရပါတယ်တချို့လည်းခိုးယူတဲ့ဆောင်သွားတွေလို့ယူဆရပါတယ်တချို့တရိတ်ဆိုင်တွေကိုလည်းတတ်ဖြတ်သွားတာမျိုးကိုတွေ့ရပါတယ်ရှင်ဒါကြောင့်မို့လို့တို့ရွာမှာတကူကလေးရှိနေတဲ့လွန်ခဲ့တဲ့23ရက်ကာလအတွင်းနဲ့အခုပြန်ရောက်တဲ့အချိန်ထိဓာတ်ထဲမှာပျက်စီးသွားတာအများကြီးရှိတဲ့အတွက်ကြောင့်တချို့လူတွေအတွက်ကတော့ဒီဘဝပြန်လဲရပ်တည်ဖို့အတွက်ခက်ခဲပါတယ်နောက်တစ်ခုကတော့ဒီကဆုံအပါအဝင်အနမတိအပါဝင်ဒီတနိုင်းရဲ့လီစုတွေကဒီဒီစဒုံးဒေတာအထီဆိုလို့ရှိရင်တော့ဒါအကုန်လုံးပြောနေတာမနီလာတိန်နဲ့ကိုစောကြပြောနေတာကခုစလုံးဟာအစိုးရရဲ့ထုံးချုပ်မှုဒေတာကအကြောင်းတွေပဲဖြစ်ပါတယ်ဒီကျမတို့ရဲ့ဒီကချင်ဒေတာနဲ့ရှမ်းပြည်နယ်မှာအစိုးရရဲ့ထိန်းချုပ်မှုပြင်ပမှာရှိနေတဲ့ဒီ IDD တွေဟာ48ရာခိုင်နှုန်းရှိပါတယ်ချင်းဒါဟုတ်ဒီ UN OCHA ကနေပြီးတော့မှဒီ media update ဆိုပြီးမှထုတ်ထားတာလည်းရှိပါတယ်အဲ့တော့အကုန်လုံးကိုခြုံပြီးပြောမယ်ဆိုလို့ရှိရင်စုစုပေါင်းလိုအပ်ချက်ရဲ့48ရာခိုင်နှုန်း 48.5 ရာခိုင်နှုန်းပဲရရှိသေးတာဖြစ်ပါတယ်။ကချင်ဒေတာမှာဆိုရင်သူ့ရဲ့လိုအပ်ချက်ရဲ့25ရာခိုင်နှုန်းပဲပို့နိုင်ပြီးတော့မှရှမ်းဒေတာမှာဆိုရင်19ရာခိုင်နှုန်းပဲပို့နိုင်သေးတာဖြစ်ပါတယ်။ဒါနဲ့56ရာခိုင်နှုန်းကတော့ရခိုင်ဒေတာကိုရောက်သွားတာဖြစ်ပါတယ်။အဲ့တော့တနိုင်ငံလုံးမှာစုစုပေါင်းဒီဒုက္ခတွေတွေအတွက်လိုအပ်ချက်ဟာ 150.3 million ဒေါ်လာရှိပေမဲ့တကယ်တော့အခုအချိန်ထိရရှိသွားတာဟာ 87.5 million ဒေါ်လာပဲရှိသေးတာဖြစ်တဲ့အတွက်ကြောင့်လိုအပ်ချက်အားလုံးရဲ့ 48.5 million ခန့်လုံးပဲ funded is ပြီးရရှိသေးတာဖြစ်တယ်။ဒါဟာကျမတို့စားတောက်မှုမှာလည်း90 million ခန့်လုံးကျော် 92 million ခန့်လုံးလိုအပ်နေသေးတယ်ကျမရေးပညာရေးအားလုံးမှာထိခိုက်တာဖြစ်ပါတယ်ရှင်။နောက်တစ်ခုကတော့အခုနကကိုစောကြပြောတယ်လို့ပေါ့အကယ်၍များပို့ပေးရင်ရမယ်လို့ပြောတော်လဲပဲဒီအစိုးရထိန်းချုပ်မှုပြင်ပမှာရှိနေတဲ့ဒုက္ခတွေရဲ့ခြေကိုဒီတွားပြီးတော့မှဒီပံ့ပိုးမှုတွေပြုလုပ်ဖို့အတွက်အပီတီဆိုင်ရာအဖွဲ့အစည်းများနဲ့ကုလသမဂ္ဂအဖွဲ့အစည်းများတွေမရရှိဘူးဆိုတာကိုလည်းပဲဒီကျမတို့ humanitarian update ပြုလို့ရှိရင်တော့ humanitarian overview ဆိုပြီးမှဒီကုလသမဂ္ဂအဖွဲ့အစည်းကနေပြီးတော့မှ UN OCHA ကနေဒီထုတ်ထားတဲ့ report မှာပါပါတယ်ရှင်ဒီအဲ့ကျိုးမှာပဲထုတ်ထားတာပါရှင်အဲ့တော့အဲ့မှာပါထားတာအရဆိုလို့ရှိရင်တော့ဒီ2016ဧပြီလကနေစပြီးတော့ဒီထိန်းချုပ်မှုတွေအကုန်လုံးရှိသွားပြီးတော့အခုချိန်ထိကုလသမဂ္ဂအဖွဲ့အစည်းနဲ့နိုင်ငံတကာ NGO တွေဟာဒီအစိုးရထိန်းချုပ်မှုပြင်ပမှာရှိတဲ့နေရာတွေကိုပံ့ပိုးမှုတွေမလုပ်နိုင်ပါဘူးရှင်။ဒေသခံအဖွဲ့အစည်းလုပ်နိုင်တာဆိုတာလည်း25ရာခိုင်နှုန်းလောက်ပဲကာပါဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီအစိုးရထိန်းချုပ်မှုရှိတဲ့ဒေသက IDP တွေနဲ့ပြင်ပကဒေသက IDP တွေရဲ့အခြေအနေဟာမိုးနဲ့ရေစီနဲ့ရေလိုကွာခြားနေပါတယ်ရှင်။ဒါဟာကျမတို့ရဲ့ဒီပညာရေးကျမ်းမာရေးအားလုံးမှာထိခိုက်တယ်။ပညာရေးမှာဆိုလို့ရှိရင်အခုချိန်မှာဆိုရင်လိုက်စာမိုက်ကြရအထက်တန်းကျောင်းကနေပြီးဆယ်တန်းကိုအောင်မြင်တဲ့ဒီမြန်မာနိုင်ငံအစိုးရရဲ့ curriculum ကိုသုံးပြီးအောင်မြင်တဲ့ကျောင်းသားပေါင်း1200ကျော်နေပါပြီ။ဒီကျောင်းသားတွေဟာကိုဘယ်မှာမှအတိမတ်ပြုမှုမရှိတဲ့အတွက်ကြောင့်ဘယ်ကိုမှကျောင်းဆက်တက်လို့မရတဲ့အတွက်ကြောင့်မလို့ဒီပြင်ပမှာရှိနေတဲ့ဒီဒုက္ခတွေ IDP တွေဟာအစိုးရထိန်းချုပ်မှုပြင်ပမှာရှိနေတဲ့ကလေးတွေဟာသူတို့ရဲ့ပညာရေးဟာလုံးဝမျောလင့်ချက်ကင်းမဲ့တယ်လို့ဖြစ်နေပါတယ
်။ဆ
ရာအောင်စူးစမ်းရင်တော့အတိမတ်ပြုမှုမရှိတဲ့အတွက်ကြောင့်ဘယ်မှဆက်သွားလို့မရဘူး
။ထို
့နည်းတူစွာတော်တော်များများမှလည်းမူလတန်းအစ်စ်ပဲရှိသေးတဲ့အတွက်ကြောင့်အလဲတန်းနဲ့အထက်တန်းတက်ဖို့ကို gap အကြီးကြီးဖြစ်နေပါတယ်။အဲ့ဒီခုကို
ပညာရေးနဲ့ ဲ့ဒီကျမ်းမာရေးကိစ္စရေရှည်ကင်တွေရမယ်ကိစ္စတွေကိုအသေးစိတ်ထပ်ပြီးတော့ဆွေးနွေးကြပါလိမ့်။အခုတော့ဒီအမေရိကန်ခြေစားရည်ဒီကချင်လိုင်းရဲ့စဖွဲ့ကဥက္ကဋ္ဌဟိုဥကွန်ဆန်ကိုနည်းနည်းမေးကြပါလိမ့်။ဥကွန်ဆန်စီကနေပြီးတော့ဒီဒုက္ခတွေကြီးဥကွန်ဆန်တို့အဖွဲ့ကနေပြီးတော့ဟိုဆက်သွယ်တဲ့အခါမှာဘလို့သူတို့ရဲ့လိုအပ်ချက်တွေကိုပြောလဲအဓိကဘာအခက်ခဲကိုတင်ပြလဲဆိုတာသိကြပါလိမ့်ရှင်။ဥကွန်ဆန်ကြားရပါလား။
ကြရပါခင်ဗျာအဓိကတော့ခုနဆံမခွန်ချပြောသွားတဲ့အတိုင်းပေါ့နော်ဒီလိုအပ်ချက်ကတော့အများကြီးရှိပါတယ်ဒါပေမဲ့ခုနရေရှည်ကိစ္စနဲ့ပတ်သက်မှာတော့ပညာရေးကိစ္စတော့နောက်တစ်ခုကဒီ psychological ဆိုတာဒီလောက်အချိန်ကြာအောင်လို့ဒုက္ခဆင်းရဲခံမှနေရတာသူသူဥတျောက်အတွက်စိတ်ဝေဒနာပေါ့နော် psychological impact ကတော့
ဟုတ်ကဲ့မှန်ပြီလားကျွန်တော်မြင်နေရပါတယ
်နောက်တစ်ခုကတော့ဟုတ်ကဲ့ကြရပါခင်ဗျ
ဟုတ်ကဲ့ကြရပါတယ်
ဟုတ်ကဲ့နောက်တစ်ခုကတော့ဒီလိုအပ်ချက်ဆိုတော့ကျွန်တော်ဒီမြို့ဘက်မှာရှိအစိုးရထိန်းချုပ်တဲ့နေရာဘက်မှာရှိတဲ့ဒီဒုက္ခတွေအကြောင်းနဲ့ထပ်တူပဲကျွန်တော်ဒီ KO ထိန်းချုပ်တဲ့နေရာဘက်ကလူကတော်တော်ပိုပိုဆူဆူရွားရပိုပိုခံနေရတွေ့နေရပါဘောနော်ဒီနိုင်ငံသားနေပေးတဲ့အခုအညီတောင်မှဒီပို့ဖို့အခွင့်အရေးမပေးတဲ့ဟာတော့နောက်ဆေးဝါးကိစ္စတော့ဆိုတာကျွန်တော်မြင်တော့ကတော့အဲ့ဒါကတကယ်ကိုတချို့နေရာဆိုရင်ကဒီမိုးတန်လေးတန်ဖြစ်တဲ့ဟာလေးဆိုရင်ချက်ချင်းတို့ပြန်ကိုသူကိုထားပြန်လုံးမလုံးနိုင်တဲ့အခြေအနေကြောင့်အများကြီ
းအဲ့ဒါဒီမှာအဓိကရင်ဆိုင်နေရတဲ့အခက်ခဲကတော့ခုနကတော့လိုမျိုးအကူအညီတွေမပို့ပေးနိုင်တဲ့အနေအထားပေါ့နော်အဲ့ဒီသဘောလို့ပြောရမလားအဲ့ဒါအဓိကဆုံးရင်ဆိုင်မှုပဲ
ဟုတ်ဖြတ်တောက်တာပူဆိုးတာပါအကူအညီမပို့တာပို့ရတာဟာရရှိရပို့နေကိုပို့နေတဲ့ဟာကို
ထပ်တော့တာတကယ်အဲ့ဒါအထူးကြားကြရတာပါကြားဟိုစမပို့ပေးနိုင်တယ်ဆိုတာမရောက်နိုင်တာပေါ့လေ deliver မလုပ်နိုင်တာ
ဟုတ
်ကဲ့ကြား
တယ်ခုကတော့စိုးရင်ဆရာချက်အမျိုးသားရင်သားစီရေးကိုတကယ်ကိုချင်းချောက်နေတာအဲ့တစ်ချက်ရောပါပါတယ်ခင်ဗ
ျဟုတ်ကဲ့ဟုတ်ကဲ့ရှင်ဟိုအဲ့အကြောင်းနဲ့တော်ရဆင်တယောက်ရေးထားရဲ့စာထဲမှာပါပါတယ်ကျွန်မနောက်ပိုင်းမှာဖတ်ပြပါမယ်အခုတော့ဒီဟိုအီးမေးလ်ကနေပြီးတော့စာရေးပြီးတော့ဆွေးနွေးလာကြတယ်တို့ရဲ့ဆွေးနွေးရဆိုတဲ့နေရာမှာလေတို့ရဲ့ဟိုထင်မြင်ယူဆချက်တွေကိုပြောလာကြတာကိုနည်းနည်းပြောပြချင်ပါတယ်ဒီရင်းနှင်းမြေသားတင်လဲဆိုတဲ့တော်ရရှင်ကကချင်အကြောင်းကတော့ VOE ပြောမှသိရမှာပါတဲ့စစ်ဘေးရှောင်နေကြရတာဘသူကဘသူအပြစ်လဲဆိုတာတော့သိကြပါမလားမသိဘူးတဲ့ကယ်ဆယ်ရေးတောင်သွားလို့မရဘူးလို့သိရပါရဲ့ဗျာဆိုပြီးပြောထားပါတယ်ဒါလည်းခုနကပင်တိုင်းဆွေးနွေးသွားတဲ့သူတွေပြောသွားတယ်လို့မျိုးဟိုဒီကယ်ဆယ်ဟိုဇာတိအကူအညီတွေပို့လို့မရဘူးဆိုတဲ့အနေအထားကိုသူပြောတာပါနောက်ပြီးတော့ဒီလူငယ်အနာဂတ်နဲ့ပတ်သက်ပြီးပြောလာရတယ်တော်ရရှင်နေတယ်မှာဆိုရင်တော့ကိုချစ်ထွန်းကစစ်ပွဲဆိုတာတိုင်းပြည်နာတယ်ပညာသင်တဲ့ကလေးတွေကိုကြီးလိုက်သူတို့ရဲ့အနာဂတ်ဘယ်လိုရင်ဆိုင်ကြမလဲအခုလိုမျိုးစစ်ပွဲတွေခဏခဏဖြစ်တော့ပြည်သူတွေအားလုံးဒုက္ခရောက်ရမကဘာစားမလဲဘယ်မှာနေထိုင်မလဲကျွဲနှကောင်ခတ်တော့မြေစာပင်ပဲနာပါတယ်ညီညီနိုင်နိုင်လှုပ်ဆောင်တင်ပါတယ်ဆိုပြီးတော့ရေးလာပါတယ်နောက်ထပ်ဒီဟိုကြားရရနေပြီးပြည်သူတွေခံရပါတယ်ဆိုပြီးရေးလာတဲ့တော်ရရှင်ကိုလူကလည်းခလေးနဲ့အရသားတွေပဲဒုက္ခပါပဲတဲ့စစ်တိုက်တဲ့နှစ်ဖက်စလုံးကမိသားစုတွေလုံခြုံမှုအပြစ်ရှိကြပါတယ်ဒါတော့စစ်တိုက်တဲ့ဟိုနှစ်ဖက်ကမိသားစုတွေကိုပြောတာပါဈာရီကဒီအဲ့ဒီဒေတာမှာရှိနေတဲ့ခလေးတွေအရသားတွေကမြေစာပြင်လိုမျိုးခံရပါတယ်ဆိုပြီးရေးလာပါတယ်အဲ့လိုမြေစာပင်ဆိုလို့ဟုတ်ပါရဲ့မြေစာပင်ဆိုလို့ဒီစစ်မဲ့ဖြစ်ပေါ်အရင်တော့အရက်သားပြည်သူတွေကဒီမြေစာပင်ဖြေရည်ဆိုတော့ဟိုအမြဲတမ်းဒီမှန်ကန်တဲ့အနေအထားတစ်ခုပါပဲဒီမှာတော့ရှင်နောက်တစ်ယောက်ကကချင်လူမှုအဖွဲ့ကအမှန်တကယ်ဒုက္ခရောက်နေတဲ့သူတွေကိုကူညီခြင်းပြည်내အစိုးရကိုပစ္စည်းတွေအပ်ပြီးတော့အစိုးရအဖွဲ့နဲ့အတူလိုက်ပါပို့ဆောင်ကူညီမှအမှန်တရားဖြစ်ပါမယ်ဒီလိုမလုပ်တာရိုးသားမှုမရှိတဲ့အပြုအမူကိုပြသရာရောက်တယ်လို့ပြောထားပါတယ်ဒါပေမဲ့ဒီမှာကျွန်မကတော့လည်းဒီပင်တိုင်းဆွေးနွေးတဲ့သူတွေပြောသွားပြီးလို့ထပ်မမေးတော့ပါဘူးဒီတော့ရှင်ကျွန်မပြန်ပြီးတော့ပြည့်ဖြေကြရမယ်ဆိုရင်တော့ဒီသူပြောတဲ့ဒုက္ခတွေဆိုတာကလည်းဒီအစိုးရကိုပေးလိုက်ရုံနဲ့ဒုက္ခတွေရိစီကိုဒီအကူအညီတွေအကုန်လုံးရောက်သွားတာမဟုတ်ပါဘူးဒုက္ခတွေဆိုတာလည်းအစိုးရထိန်းချုပ်ထားတဲ့နေမြေထဲမှာရှိတဲ့ဒုက္ခတွေနောက်တော့အစိုးရတာဝန်မယူထားတဲ့ဒေတာကဒုက္ခတွေတွေလည်းအများအပြားရှိနေတော့ဟိုအကူအညီတိုင်းကတော့ဒီအစိုးရစီပေးရုံနဲ့ဒုက္ခတွေရိစီကိုမရောက်နိုင်ပါဘူးရှင်နောက်ငင်းငင်းရေးနဲ့ပတ်သက်ပြီးရေးလာကြတဲ့သောရရှင်တွေမှာ countdown ဆိုတဲ့သောရရှင်ကလက်နဲ့နဲ့ငင်းငင်းရေးတိဆောက်လို့မရနိုင်ပါဘူးတဲ့ပြည်သူတွေတိုင်းရင်းသားတွေပင်လယ်ဒုက္ခဝေနေအောင်ပါပါပဲလို့ပြောလာပါတယ်။နောက်ကောင်းမြတ်သူဆိုတဲ့တယောက်ကတော့အစ်စ်ပွဲတွေဖြစ်အောင်ဘယ်သူတွေလုပ်နေတာပါလဲဘယ်သူတွေဒုက္ခရောက်ပါလဲဘယ်သူတွေကယ်မှာလဲလက်နဲ့ဆွဲကင်မှုရက်တန်းကရက်ဖို့အချိန်စောင့်မျှော်လျက်ပါတဲ့ဟုတ်ကဲ့အခုကျမဒီ Facebook စာရေးခဏနာပြီးတော့အခုလေးလိုက်မကစောင့်နေတဲ့ကိုတီးလည်မှုကိုအလှည့်ပေးကြပါလိမ့်ဒီဆွေးနွေးပင်တိုင်းဆွေးနွေးကြတဲ့သူတွေအကုန်လုံးလေးလိုက်မှာရှိပါတယ်ကိုတီးလည်မှုဗာများမေးမြန်းကြပါလဲရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီစစ်ပွဲတွေဖြစ်နေတာဒီအစိုးရစစ်တပ်ရဲ့ရောက်လို့ကျွန်တော်တော့ပြောလို့ရပါတယ်ခင်ဗျာဘာဖြစ်လဲဆိုတော့ဦးသိန်းစင်အခြေအနေဦးသိန်းစင်ခက်တော့ကသူတို့ ဒီကရစေလုံးမဲ့ဘာညာသူတို့ပြောခဲ့ပါတယ်ဒါပေမဲ့ကချင်ဒေသကြီးမှာနော်သူတို့သွားတိုက်ပြီးတော့သူတို့မတရားလှုပ်ဆောင်ခဲ့တာတွေအများကြီးကျွန်တော်တို့သိရပါတယ်ဘာဖြစ်လဲကချင်နေရနော်သူတို့ဒီအောက်မှာလာတိုက်တာမဟုတ်ဘူးနော်ဗမာအစိုးရစစ်တပ်ကသွားတိုက်တာဖြစ်ပါတယ်ဒါကြောင့်မဟုတ်ဘူးနော်စစ်တပ်တိုက်ပြီးဆိုရင်နော်ရန်သူပဲတိုက်တာမဟုတ်ဘူးဗျရွာသားတွေပါသူတို့ပြစ်တာကုန်ပြစ်တာဒါကြောင့်မို့ရှိတဲ့ပြစ်စီတယ်သူတို့အကုန်လုံးယူတာဒါကြောင့်မို့သူတို့ကလှုပ်ဆောင်နေတာကတော့မတရားလှုပ်ဆောင်တာဖြစ်ကြတယ်သူတို့စစ်တပ်တွေရုတ်သိမ်းမယ်လို့ပြောခဲ့ပါတယ်ဦးသိန်းစင်ဆိုရတော့ပြောခဲ့ပြီးမှနောက်ဆုံးတော့နိုင်ငံကအကူအညီတွေနဲ့စစ်ရင်အားတွေဖြည့်ပြီးတော့သူတို့သွားပြီးတော့ထပ်တိုက်တယ်ပါသွားတိုက်တာကိုကျွန်တော်တို့သိရပါတယ်ပေါ့ဗျာနောက်ပြီးတော့ဒီကင်းပြည်နယ်မှာလည်းသူတို့အခုတိခါရဆဲလှုပ်တယ်ဆိုပြီးတော့သူတိခါရဆဲကိုအကြောင်းပြပြီးတော့စစ်စခန်းနဲ့အများကြီးထခြားတော့ကျွန်တော်တွေ့နေရပါတယ်အဲ့ဒါကြောင့်မို့ကျွန်တော်တို့ကင်းပြည်သူတွေလည်းတိုင်းရင်းသားပြည်သူအများစုကလည်းအမေတာမအစိုးရပြာကောင်းတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
โอเคကိုသိလက်မူကျေးဇူးတင်ပါတယ်ကိုသိလက်မူကလည်းတချင်ကဒုက္ခတဲ့စခန်းမှာကိုယ်တိုင်ကိုကြနေခဲ့ရသူဖြစ်ပါတယ်ဟောအဲ့တော့ကျမတို့ဒီအခုလဲဒီအစီအစဉ်ဆွေးနွေးရဲ့အစီအစဉ်ပြီးဖို့5မိနစ်လောက်ပဲအချိန်လိုတော့တာမလို့ဒီဆွေးနွေးကြတဲ့သူတွေအားလုံးကိုကျမနည်းနည်းလေးဟိုအချင်းချုပ်အနေနဲ့ဟိုတုံးသက်ချက်လေးလုပ်ပေးစီကျမတွေအဲ့တော့ကျမမေးချင်တာကတော့ဒီပြဿနာကြီးရေရှည်ပြည့်လက်ရေးအတွက်ဘယ်သူတွေဘာတွေလုပ်ပေးနိုင်မလဲပေါ့နော်အဓိကရောဒီဒုက္ခတဲ့အရေးဆောင်ရွက်သူတွေအနေနဲ့ဘာအဓိကလိုအပ်တယ်လဲဆိုတာပြောပါရှင်ဟိုမန္တလေးတိုင်းခုနကတော့ပညာရေးနောက်ပြီးတော့ဒီကလေးတွေရဲ့စိတ်တည်းရေးရာကိစ္စပြောသွားပါတယ်အမအဓိကဘာလိုအပ်တယ်လို့ထင်ပါလဲဘယ်သူကဘာလုပ်ပေးနိုင်မှာလဲရှင
်ဟုတ်ကဲ့အဓိကကျွန်မအနှစ်ချုပ်ပြီးပြောရလို့ရှင်ပေါ့နော်ဒီစစ်မဲ့နဲ့ငင်းငယ်ရေးရဖို့အတွက်ကိုတိုင်းနာလက်နက်ကိုင်ဖွဲ့စည်းရဲ့စစ်တပ်ရဲ့အစိုးရရဲ့ဒါကိုဖန်တီးနိုင်လဲဆိုရအញ្ញံဆုံးလိုအပ်ချက်တွေကိုဒီပြည်သူတွေရဲ့လိုအပ်ချက်တွေကိုပြည်သူတွေရဲ့မျက်နှာကိုကြည့်ပြီးအញ្ញံဆုံးဖြစ်စည်းပေးဖို့လိုအပ်ပါတယ်အဓိကလက်နက်ကိုင်တိုက်နေတဲ့သူတွေကပြည်သူအကျိုးစီးပွားအတွက်စစ်တပ်ရာဂိုင်းလုံးစင်စားပေးမယ်ဆိုလို့ရှိရင်ကျမတို့အားလုံးတိုင်းသားညီကောင်မောင်နှမတွေအားလုံးလိုလားတောင်းတနေတဲ့ငင်းငယ်ရုပ်ကြမှာပါကိုအတွက်ကို20ရာခိုင်နှုန်းပဲစင်စားပြီးလုံဆောင်ကြပါလို့ကျမဟိုဒါပြောချင်ပါတယ်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျမတို့ဒီတိုက်ပွဲတွေတိုက်ပွဲတွေဖြစ်တိုင်းဖြစ်တိုင်းမှာဒေသခံဖြစ်နေတဲ့ပြည်သူတွေရဲ့မျက်နှာပြည်သူတွေရဲ့အတန်ကိုပြည်သူတွေရဲ့ဆန္ဒကိုအလေးထားပြီးတော့အခုချိန်မှာဆောင်ရွက်ပေးပါလို့ကျမအနေနဲ့ဒီနေရာနေတိုက်တွန်းချင်ပါတယ်။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်မန္တလေးသိန်းမခွန်ကြီးအခုမန္တလေးသိန်းတိုက်တွန်းသွားတဲ့အခြေအနေမျိုးရောက်ဖို့ရောနှီးစက်တယ်လို့ထင်ပါလားဘလို့သုံးသပ်ပါလဲရှင်။
အဲ့ဒီနေရာကိုရောက်ဖို့အတွက်လွှတ်တော်နဲ့အစိုးရကနေပြီးတော့မှမြန်မာတပ်မတော်ကိုရင်ကြားဆေးမှုဆိုတဲ့ကဏ္ဍမှာတိုင်းရင်းသားအရေးနဲ့ပြည်သူအရေးကိုဒီလူသားချင်းစာနာမှုဆိုင်ရာကဏ္ဍကိုအလေးနက်ထားစေချင်ပါတယ်။ဥပမာဆိုလို့ရှိရင်လူသားချင်းစာနာမှုကိုဒီရန်ပုံငွေတိုးလာဖို့နိုင်ငံတကာကပံ့ပိုးမှုတွေတိုးလာဖို့နဲ့မြန်မာနိုင်ငံအစိုးရကနေလည်းပဲရန်ပုံငွေကိုလျာထားပြီးတော့မှအစိုးရဘတ်ဂျက်ထဲမှာလျာထားပြီးပံ့ပိုးဖို့အတွက်နံပါတ်1ကောင်းဆိုချင်ပါတယ်။ဒုတိယတစ်ခုအနေနဲ့ကတော့ဒီရန်ပုံဒီပံ့ပိုးမှုတွေတွာလာတဲ့လမ်းကြောင်းတွေကိုဖွင့်ပေးဖို့အမြန်ဆုံးဖွင့်ပေးဖို့အတွက်လိုအပ်ပါတယ်ရှင်။ဒါဟာအခုဒီအစိုးရရဲ့လက်ထက်မှာဒီပိတ်ဆို့မှုတွေကပုံများလာတဲ့အထူးသဖြင့်တနိုင်းလိုဒီကမျိုးမှာဆိုလို့ရှင်လွတ်တော်အမကိုယ်တိုင်တောင်းဆိုနေတာကိုလည်းပဲအခုချိန်ထိဖွင့်ပေးတာမရှိဘူး။ဒါကြောင့်မို့တားဆီးမှုတွေကိုအမြန်ဆုံးဖွင့်ပေးဖို့လိုအပ်ပါတယ်။တတိယတစ်ခုအနေနဲ့ကတော့ဒီဒုက္ခတွေတွေတိုက်ပွဲတွေကြားထဲမှာရောက်နေတဲ့အချိန်တွေမျိုးမှာတို့ရဲ့လုံခြုံရေးကိုညှာတာတော့အဖြစ်နှစ်ဖက်တော်စစ်တပ်များကနေပြီးတော့မှဒီအများအားဖြင့်ယွာသားတွေကိုထိခိုက်မိနာမှုမရှိအောင်ဆောင်ရွက်ဖို့လိုအပ်ပါတယ်။ယွာပြည်မှာတိုက်ပွဲဖြစ်တိုင်းယွာသားကိုမော်တာနဲ့လှမ်းပစ်တာမျိုး၊ဝင်ရောက်ပစ်ခတ်တာမျိုးဆိုလို့ရှိရင်တော့ဒီဒုက္ခတွေမဟုတ်တဲ့တခြားသောယွာသားတွေမှာ IDD မဟုတ်တဲ့ဒေသခံယွာသားတွေပါအင်မတန်မှညစ်နာပြီးတော့ထွက်ပြေးရတယ်ဆိုတာကျမတို့ကထုံးဒေသမှာလွန်ခဲ့တဲ့15ရက်လောက်အတွင်းမှာကျမတို့လက်တွေ့နေရပြီးဖြစ်ပါတယ်။အဲ့တော့ဒါမျိုးတွေကိုမရှိဖို့အတွက်လိုအပ်ပါတယ်။နောက်တစ်ခုကတော့ဒီတိုက်ပွဲဖြစ်ပွားရာပဋိပက္ခဖြစ်ပွားရာနေမင်းအတွင်းမှာဒီရာဇဝမှုကျူးလွန်တဲ့အခါမှာရာဇဝမှုလိုကိုင်းတွယ်ပြီးတော့မှအယက်သားခုံရုံးထဲမှာဖြေရှင်းစေချင်ပါတယ်။အခုချိန်မျိုးမှာတော့ဒီလိုမျိုး Crime Against Humanity အပါအဝင်ပြီးလို့ရှိရင်တော့ဒီအမျိုးသမီးများကိုအကြမ်းဖက်မှုများတွေဟာလွတ်မြောက်နေစေဒီအများကြီးရှိနေပါတယ်။အရေးယူမှုမရှိတဲ့အခါထပ်မံကျူးလွန်မှုအတွက်လည်းပဲပံ့ပိုးပေးလို့အားပေးတယ်လို့ဖြစ်နေတာဖြစ်တဲ့ကြောင်မလို့ဒီသူ့အရေးကိုအဥသာပေးပြီးတော့မှဒီအရာမျိုးကိုချီချီရောက်ကင်တွေဖြေရှင်းစေချင်ပါတယ်ရှင်။
ဟုတ်ကဲ့ရှင်ဟုတ်ကဲ့ကျေးဇူးတင်ပါတယ်မခွန်ကြရဲ့အချိန်နဲ့နဲ့နေလို့ပါဒီမခွန်ကြပြောသွားရဲ့ထင်မှာတော့ဟိုအရက်သားတွေကိုများဟိုဒါလုံးဝထိခိုက်မှုမရှိအောင်အထူးသတိထားပေးဖို့ရဲ့တံပရတရားဥပဒေနဲ့ပြန်ပြီးတော့ဖြည့်ရှင်းပေးဖို့ရဲ့အချက်တွေပါပါတယ်ဒီမှာဥခွန်ဆန်ကိုမေးချင်ပါတယ်ဟိုဘာများအဓိကဟိုဒီဘက်ကနေပြီးတော့ဟိုမြင်နေရတာရှိပါလဲရှင်ဘာများအဓိကလိုအပ်ချက်လို့ထင်ပါလဲခက်တူတူလေးဖြည့်ပေးပါနော
်ဟုတ်ကဲ့ခုနပြောလို့ဒီလက်လက်ကင်နှစ်ဖက်စုံလက်လက်ကင်ကားမှာဖြစ်နေတဲ့ဟာတွေက အရင်စားလို့ရတဲ့ဟာကိုဥမာဒီလိုဒုက္ခတွေကူညီရတဲ့ဟာကိုနိုင်ငံကြီးလက်နက်တစ်ဖွဲ့အတုံးမချဘူးလေအဲ့လိုပိတ်ဆို့တာမျိုးမလုပ်ဘူးနော်နောက်တစ်ခုကရွာဝင်ရောအဲ့လိုအဲဒီလိုလူရက်မှုတော့ဖျားတောင်းဝင်ဒီဖျားတောင်းဒီအလူပုံးတွေရိုက်ခွဲရတော့အဲ့မျိုးမဖြစ်တာအနေပြီးတော့စရရင်တော့တော်တော်ကောင်းပါပါနော်အစိုးရအနေပြီးတော့နိုင်ငံသားသွားတဲ့ဖြစ်ဖြစ်ပဲမှဖြစ်ဖြစ်ပေါ့နော်အခုဒီကူညီမှုထောက်ပံ့မှုနဲ့ပတ်သက်မှအဲပြောပို့ပြောဖို့အတွက်ကျွန်တော်တောင်းဆိုပါတယ်ပို့
ပြီးတော့တောင်းဖို့ပေါ့နော်နိုင်ငံတကာရဲ့အကူအညီပို့ပြီးတော့တောင်းဖို့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ဟိုဥစော်ကျဲအနေနဲ့ကရောဒီဟိုဒီဒုက္ခတွေပြဿနာရေးရှိပြည့်လေရေးဘယ်သူကအဓိကလှုပ်ပေးနိုင်မယ်လို့ထင်ပါလဲဘာပြောချင်ပါလဲအဲ့လှုပ်ပေးနိုင်မယ်သူရော
โอเคကျွန်တော်အမြင်ကတော့ဒီလိုပါမှရေဟိုပါပေါ့ကျွန်တော်ရဲ့တိုင်းရင်းသားဒေသတွေမှာအခုဒီဖြစ်ဖြစ်ချင်းတက်တွဲကျင်းပြီးတင်ကြောင်းပဲကျွန်တော်တို့တိုင်းရင်းသားတွေအစ်လောလောလတ်လတ်ကျွန်တော်တို့ IGP တွေသိထားရနေတာမဟုတ်ပါဘူးအရင်ကျွန်တော်တို့စိုက်တဲ့ကြံဖြစ်နေတယ်ကျွန်တော်တို့တိုင်းရင်းသားတွေဘဝက IGP ကတာပဲကျွန်တော်တို့နေထရတာပါအဲ့ဒါကြောင့်ဒီကျွန်တော်တို့တိုင်းရင်းသားတွေဘဝဒီပေါ့နော်တိုင်းရင်းသားကြတဲ့မှာအေးအေးဆေးဆေးနဲ့ယူတန်းတန်းနဲ့နေရဖို့ကဒီဟိုဘယ်လိုပြောရလဲဆိုတော့ဒီဟိုအစမတော်ကအဓိကပါကျွန်တော်တို့မြင်ကြည့်ကြည့်အစ်လောလောလောလောလတ်လတ်အဲကျွန်တော်တို့ဖြစ်ဖြစ်ကမရှိပါဘူးသူတို့ဆုတ်ပါမယ်ဆိုရင်တော့ကျွန်တော်တို့ဖြစ်ချင်း၄ရက်အကျိုးကျေးကျေးကျွန်တော်တို့အဖြစ်ချက်တဲ့စထုံးကြတာဖြစ်ချင်းကြံနေရပါတယ
်ဟုတ်ကဲ့ရှင်ဦးစော်ချက်ကတော့ဒီဟိုတက်မတော်အတီကာလို့ပြောသွားပါတယ်ဒါသူ့ရဲ့သုံးသက်ချက်ဖြစ်ပါရင်နော်ဆိုတော့ဒီမှာဇာမနီဆိုတဲ့တော်ရရှင်တယောက်ရေးထားတာလေးနဲ့ပဲညီကုန်းချုပ်ချင်ပါတယ်ပြည်တွင်းငင်းငင်းရရှိပါမလားဆိုတော့အစိုးရတည့်ရဲ့ theme ပဲတာဝန်ရှိတာမဟုတ်ပါဘူးတဲ့ပြည်သူအားလုံးပေါ်မှာလည်းတာဝန်ကိုယ်စီရှိပါတယ်တက်ဆိုင်ရာတာဝန်ရှိသူတွေနဲ့ညှိနှိုင်းပြီးတော့ပြည်တွင်းစစ်ကြီးရပ်တန့်ဖို့ပြည်သူတွေအားလုံးတတိုင်းတစ်ပြည်လုံးဆန္ဒပြဖို့လိုအပ်ပြီဆိုတဲ့ဟာအကြံပြုချင်ပါတယ်တဲ့ဟုတ်ကဲ့ဒီညအစွေးနေ့ပေါ်မှာပါဝင်ဆွေးနွေးခဲ့ရတဲ့သူတွေဖြစ်တဲ့ဦးစော်ကျက်မန်နီလာသိမ်းမတ်ခွန်ကြားနောက်ပြီးတော့ဦးခွန်ဆန်နဲ့ပါဝင်ဆွေးနွေးတဲ့တီးလယ်မှုနောက်ပြီးတော့ Facebook ကနေပါဝင်ပြီးတော့ဆွေးနွေးကြတဲ့သောရရှင်တွေအားလုံးကိုကျေးဇူးတင်ပါတယ်ရှင
်စနေနေ့ညတိုင်းရိုင်းလိုင်းဆွေးနွေးခဲ့အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်